အာဆီယံလူသားချင်းစာနာကူညီမှုညီနိုင်ဆောင်ရွက်ရေးဌာန AHA စင်တာရဲ့ရင်တန်းချမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာပြစ်ခတ်ခံခဲ့ရတဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီတိုက်ခတ်မှုဟာ NUG ရဲ့မူဝါဒတွေနဲ့ဆန့်ကျင်နေပြီး NUG နဲ့မိဖက်အစည်းအဝေးအဖွဲ့အစည်းတွေကအမိတ်ပေးစေခိုင်းတာမရှိကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာညှင်းဆန်ထားတာပါ။တိုက်ခတ်မှုဟာစစ်ကောင်စီထိန်းချုပ်ရာနေရာမှာဖြစ်ပွားခဲ့ပြီးအခြေအနေတွေရှုပ်ထွေးနေကြောင်းလည်းဖော်ပြပါရယ်စစ်ကောင်စီကတော့တိုက်ခတ်မှုဟာအကြမ်းဖက်အဖွဲ့တွေရဲ့လုပ်ရက်ဖြစ်ကြောင်းချက်ချင်းဆိုသလိုဆွဆွဲခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကနယ်မြေစိုးမိုးမှုအတွက်ဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ခဲ့တာပါမြန်မာအရေးအပါအဝင်ဒေတာရင်းပြဿနာတွေကိုဆွေးနွေးမဲ့အာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့ရပ်ပိုင်းအလိုမှာပဲတနင်္ဂနွေနေ့ကတိုက်ခတ်မှုနဲ့ကြုံခဲ့ရတာဖြစ်ပါရယ်နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကတော့နိုင်ငံရေးသဘောထားကွဲပြားမှုတွေနဲ့ပဋိပက္ခတွေကြီးထွားနေချိန်မှာစာနာမှုအကူအညီပေးရေးလုပ်မဲ့အစားစစ်ကောင်စီကိုဖိအားပေးဖို့အာရုံစိုက်တဲ့နယ်လို့တိုက်တွန်းခဲ့တာပါမြန်မာအရေးဘုံသဘောတူညီချက်တွေကိုအကောင့်ထဲပို့ဖို့ပြက်ကွက်ခဲ့တဲ့စစ်ကောင်စီအနေနဲ့အာဆီယံကိုလှစ်လျူရှုထားမယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်တွေကြုံရမယ်ဆိုတာကိုသတင်းစကားပါတင်ကြောင်းလဲ HRW အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကထုတ်ပြန်ကြမှာပြောဆိုခဲ့ပါတယ်အာဆီယံရင်တန်းပြစ်ခတ်ခံရမှုသတင်းအပေါ်မှာအထူးစိုးရိမ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကလည်းမနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့တာပါစစ်ကောင်စီရဲ့အကြမ်းဖက်မှုတွေနဲ့တရားဥပဒေစိုးမိုးမှုကိုပြက်ကွက်ပြူတာတွေကြောင့်မြေပြင်မှာမတည်ငြိမ်မှုတွေတိုးလာချိန်မှာပဲအခုဖြစ်ရတဲ့ကြုံခဲ့ရတာလို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ဆိုခွင့်ရှိသူမက်သျူးမေလာရဲ့ထုတ်ပြန်ကြမှာဖော်ပြခဲ့ပါတယ်ရှင်